အမေရိကန်နိုင်ငံတဲကိုဘူးရစ်စေးဝင်လာတာပိတ်ဖို့အတွက်မက္ကဆီကိုကနေဒါနဲ့တရုတ်ပေါ်ခွန်တိုးမြင့်ချထားတာဖြစ်တယ်လို့အမေရိကန်ကုလသမဂ္ဂဦးဝေးဝန်ကြီးကပြောလိုက်ပါတယ်ဖန်တာဘားအဝေးရက်သွားရင်အခွန်မြက်လိုက်တာတွေလည်းရက်သွားမယ်လို့သူထင်မြင်တဲ့အကြောင်းဟောဝတ်လန်နစ်က NBC ရုပ်မြင်သံကြားရဲ့ Met the Press တင်းကတွေအင်တာဗျူးမှာပြောခဲ့တာပါတကယ်လို့ဖန်တနာအဝင်ရက်မသွားဘူးဒါမှမဟုတ်ဒါနဲ့ပတ်သက်လို့တပ္ပရအနေနဲ့မသေးကြဘူးဆိုရင်တော့သေချာတဲ့အထိအခွန်နှုံးတာတိုးချထားတာကဆက်ရှိနေပါလိမ့်မယ်လို့သူကပြောပါတယ်ဝန်ကြီးကစီးပွားရေးကြားစက်မှမဟုတ်ပါဘူးလို့ဆိုပေမဲ့နိုင်ငံခြားသောပစ္စည်းတွေကတော့ပိုပြီးဈေးကြီးသွားနိုင်ပြီးအမေရိကန်သောပစ္စည်းတွေကတော့ပိုဈေးချိုနိုင်ပါတယ်လို့လည်းဆိုပါတယ်ဒါကအဓိကချက်ဖြစ်ပါတယ်လို့ကုသရေးဝယ်ဝန်ကြီးကပြောပါတယ်ကျွန်တော်တို့လုပ်နေတာကအလွန်ကိုကြီးမားတာမို့အခုပြောင်းကာလတရတော့ရှိပါလိမ့်မယ်လို့ American Tamra Trump မှာတနင်္ဂနွေနေ့မှာထုတ်ပြန်တဲ့ Fox News အစီအစဉ်မှာပြောပါတယ်။ကနေဒါနဲ့ Mexico ပစ္စည်းတွေကို Tamra Trump က25ရာခိုင်နှုန်းအခွန်ကြေညာခဲ့ပေမဲ့ကားပါဝင်ပစ္စည်းအလုံးနည်းနည်းအပေါ် AB နှစ်ရက်နေအထိအခွန်ဆိုင်ငံ့ထားလိုက်ပါတယ်။